ဇန်နဝါရီလ20ရက်နေ့မှာသမ္မတဒုတိယတက်တန်းကိုကျန်းသစ္စာချိန်ဆိုမဲ့သမ္မတဥပမာအနေနဲ့ဒီဒုတိယတက်တန်းအတွင်းမှာမြန်မာပြည်အပါအဝင်အာရှရေးရာတွေမှာဘယ်လိုမူဝါဒတွေကျင့်သုံးလာမယ်ဆိုတာကိုဆွေးနွေးရအောင်ပါခင်ဗျာ။မြန်မာရေးလေးလာသူဥပိုလ်လှတင့်အနေနဲ့သမ္မတဥပမာဟာပထမတက်တန်းမှာမြန်မာနိုင်ငံရဲ့မြန်မာနိုင်ငံနဲ့ဆက်ဆံမှုအပေါ်မှာတိုးတက်မှုတွေရှိအောင်လှုပ်သွားနိုင်ခဲ့တယ်ဆိုရင်အဲ့လိုလှုပ်နိုင်ခဲ့တဲ့အဓိကအကြောင်းရင်းတွေကဘာကြောင့်လဲဆိုတာအရင်ရှင်းပြပါလားခင်ဗျာ။
ပထမချက်ကအားလုံးတည်တဲ့အတိုင်းပါပဲသူတို့ကဟို pragmatic engagement လို့ခေါ်တဲ့ကျွန်တော်တို့လက်တွေ့ကြတဲ့ပူးပေါင်းဆောင်ရွက်မှု policy ကိုစပြီးတော့ကျင့်သုံးနေဆိုတာအားလုံးသိပါပဲဒီသမ္မတတန်းမှာပထမဦးဆုံးအဆင့်မြင့်နိုင်ငံဝန်ကြီးအဆင့်တို့သမ္မတအဆင့်တို့ဒီခေါင်းဆောင်ပိုင်းတွေမြန်မာနိုင်ငံကိုတွားပြီးတော့လက်ပတ်ခဲ့တယ်အဲ့ဒီမတိုင်ခင်ကတည်းကဒီစစ်အစိုးရဖြစ်နေတဲ့ကာလမှာကိုက flexible engagement တဘောမျိုးဆောင်တဲ့ချင်းကမှုပြောင်းလဲမှုပေါ့နော်တစ်ဖက်ကလည်းဖိအားပေးရင်းဆောင်ရွက်မှုတစ်ဖက်ကလည်းပဲကျွန်တော်တို့ဟာလာပြော့ပြောင်းတဲ့ပူးပေါင်းဆောင်ရွက်မှုချင်းကမှုပုံတံကျင့်သုံးခဲ့တဲ့အတွက်ကိုဒီ American ပြည်ထောင်စုရဲ့ဒီ pragmatic engagement လို့ခေါ်တဲ့သူ policy ကဒီမူဝါဒရဲ့အကျိုးရလဒ်တွေပြောလို့ရမယ်ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့အဲ့တော့ဟိုဒဏ်ခတ်မှုတသက်မဲ့မဟုတ်ဘဲနဲ့တစ်ဖက်ကလည်းဟိုညှိနှိုင်းပြီးတော့ဆွေးနွေးသွားရအောင်ပါဆိုတဲ့မူဝါဒဟာလက်တွေ့ရလဒ်တွေပေါ်ခဲ့တယ်ဆိုတဲ့သဘောပေါ့
ဟုတ်ပါတယ်ခင်ဗျအ
ဲ့တော့အဲ့ဒီဟိုလမ်းကြောင်းပေါ်ရောက်အောင်ဘလို့အခြေအနေတွေကတွန်းပို့ခဲ့တယ်လဲဆိုတာလေးကိုတစ်ချက်လောက်ရှင်းပြပါလား
အော်ဒါကတော့ဒီလိုရှိပါတယ်ခင်ဗျကျွန်တော်တို့ဒီမြန်မာနိုင်ငံကရှေ့တောင်အာရှအတင်းဝင်နိုင်ငံတစ်ခုဖြစ်နေတဲ့အပြင်ကိုဂရိကမ္ဘာအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့အိန္ဒိယနိုင်ငံနဲ့တရုတ်နိုင်ငံကြားထဲမှာရှိနေတဲ့မဟာဗျူဟာကျတဲ့နိုင်ငံတစ်ခုလည်းဖြစ်နေတယ်။အဲ့တော့ကြီးမြောင်းနိုင်ငံမှာအုပ်စိုးနေတဲ့စစ်အာဏာရှင်စနစ်ကနေပြီးတော့ဒီမိုကရေစီစနစ်ကိုပြောင်းပြန်ပြုပြင်ပြောင်းလဲသွားဖို့ဒီမိုကရေစီလမ်းကြောင်းပေါ်ရောက်သွားဖို့အတွက်ကိုကျွန်တော်တို့ဒီဖိအားပေးအရေးယူဆောင်ရွက်မှုနှစ်ပေါင်းများစွာဆောင်ရွက်ခဲ့ပေမဲ့လို့ဒီဒေသဆိုင်ရာအချက်လက်တွေအရာကိုကပြောင်းလဲအကင်တွေမမှန်လို့ရှင်ပြုပြင်ပြောင်းလဲရခက်လိမ့်မယ်လို့ကျွန်တော်တို့ဒီအိုဘားမာအစိုးရကတုံ့တက်ခဲ့ပုံရပါတယ်။ဒါကြောင့်မို့လို့လည်းပဲသူ့လက်ထက်မှာဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တွေ့ကြုံရင်းကျက်တဲ့ပုံကလေးအားလုံးစီနဲ့အားလုံးနဲ့ပေါ့နော်ညီနိုင်တိုင်ပင်ပြီးတော့ဒီ policy ကိုပြောင်းလဲဖို့စူးစမ်းတယ်။အဲ့လိုပြောင်းလဲစေတဲ့အချက်ကလည်းပဲရှင်းတောင်အာရှနိုင်ငံများအပေါင်းဝင်အမေရိကန်ပြည်ထောင်စုရဲ့အဓိကမဟာမိတ်နိုင်ငံတွေဖြစ်တယ်ကျွန်တော်တို့ဒီဂျပန်နိုင်ငံရဲ့အကြံပြုမှုတွေလည်းပါမယ်အာဆီယံနိုင်ငံရဲ့အကြံပြုမှုတွေလည်းပါမယ်နောက်အဓိကအချက်တစ်ခုကတော့တရုတ်နိုင်ငံရဲ့တဖြည်းဖြည်းကြီးမားလာတဲ့ဩဇာအကြောင်းလည်းပဲဖြစ်မယ်လို့ယူဆလို့ရပါခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီဥပိုလ်လာတင်ပြောတယ်လို့ပဲပေါ့နော်ဒါကနိုင်ငံရေးအကြောင်းတွေနောက်ပြီးတော့ဟိုနှစ်ပေါင်းကြာရှည်စွာဖိအားပေးမှုတသက်နဲ့လုပ်နေခဲ့ပေမဲ့တိုးတက်မလာတာကိုသုံးသပ်မိတယ်ဆိုတဲ့အချက်တွေကြောင့်လည်းပါတာပေါ့နော်ဒီနေရာမှာစစောကပြောသလိုတရုတ်နိုင်ငံကတစ်ဖက်ကကြီးထွားလာတဲ့ဆိုတဲ့နေရာမှာမြန်မာနိုင်ငံအတွင်းမှာရှိနေတဲ့စီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံအတွင်းမှာရှိနေတဲ့ဒီကုန်သွယ်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့တရုတ်နိုင်ငံဒါမှမဟုတ်လို့ရှိရင်လည်းဒီကိုရီးယားစီးပွားရေးလုပ်ငန်းရှင်တွေကြီးဆိုးလာမှုအပေါ်ကိုဂျပန်တွေနောက်ဒါမှမဟုတ်လို့ရှိရင်လည်းဒီဘက်ကဥရောပနဲ့အမေရိကန်ကစီးပွားရေးသမားတွေကဒီဆိုရင်မကင်းဖြစ်လာပြီးတော့ဒီကိစ္စအပေါ်စီးပွားရေးအရာဟိုဖိအားပေးမှုတွေကြောင့်ပြောင်းလဲလာတာလို့ရောမဆိုနိုင်ဘူးလားခင်ဗျ။
ဒီစီးပွားရေးကလည်းအဓိကကြတဲ့အချက်တစ်ချက်တော့ဖြစ်ပါတယ်ခင်ဗျ။ဘာလဲဆိုတော့now ဒီဒေတာအတွင်းမှာရှိနေတဲ့အာဏာရှင်ဝင်ရှာမြကြီးပေါ့နော်တည်ငြိမ်အောင်ထိမ့်သိမ့်ဖို့ဒီပင်လေမြန်မာနိုင်ငံဟာတရုတ်နိုင်ငံနဲ့သိပ်ပြီးတော့နှိစက်နေတာတရုတ်ရဲ့ဩဇာကနိုင်ငံတခုလိုဖြစ်နေတာတို့တရုတ်စီးပွားရေးအရလွှမ်းမိုးမှုအင်တန်ကြီးမားလာတာဟာဒီစီးပွားရေးအရတင်အမေရိကန်နဲ့နောက်အုပ်စုကိုနောက်ကျစေတာတည်းမဟုတ်ဘူးနိုင်ငံရေးအရပါစိုးရင်စရာလုံခြုံရေးအရပါစိုးရင်စရာကောင်းတဲ့အခြေအနေတွေရောက်လာတယ်သူတစ်ဖြစ်တော့အားလုံးသိတဲ့အတိုင်းပါပဲဒီတရုတ်နဲ့ဆက်ဆံရေးကောင်းလာတဲ့တစ်ဖက်ကတရုတ်ကလက်လူရှုထားတဲ့အောက်မှာပဲမြောက်ကိုရီးယားနိုင်ငံလိုဆီအာနာရှင်ဟိုတကူဥစားပေါ့နော်အာနာရှင်နိုင်ငံနဲ့ဆက်ဆံရေးကိုပြောင်ပြောင်တင်းတင်းလှုပ်လာတဲ့အနေအထားနျူကလ িয়ার နည်းပညာတွေပါလေ့လာလာတဲ့အနေအထားတွေကြောင့်လည်းပဲပါတယ်လို့ပြောလို့ရပါတယ်ခင်ဗ
ျဟုတ်ကဲ့အစောကဥပိုလ်လာတင်ပြောထားတဲ့အထက်မှာဒီအာနာချင်းဝင်ရှာမျှကြေဖြစ်အောင်လုပ်ဖို့ဆိုတဲ့အချက်ချက်ပါပါတယ်အဲ့တော့ဒီသမ္မတအိုဘားမားရဲ့ဟိုသမ္မတပထမတက်တန်းမှာအာရှဒေသတွေမှာရှိတဲ့ရှေ့တောင်အာရှဒေသတွေမှာရှိတဲ့မြန်မာနိုင်ငံပေါ့နော်ဒါတရုတ်နိုင်ငံရဲ့ဩဇာခံလို့ဖြစ်နေတဲ့မြန်မာနိုင်ငံပေါ်ကို လက်တွေ့ကျဆက်ဆံရေးမူဝါဒနဲ့အဲပြောင်းလဲဆက်ဆံပြီးတော့ဒီဘက်ကိုတင်းသွင်းပြီးတဲ့အခါကျတော့အခုနောက်ပိုင်းမှာအမေရိကန်ကကြေညာလာတဲ့ဒီ Asia Big Board လို့ခေါ်တဲ့အာရှဒေသကိုချိန်ကွင်းရှာခွာချက်ထားနိုင်ရေးဟိုမူဝါဒပေါ့နော်တရုတ်နိုင်ငံကိုမျှဖို့ဆိုတော့ဒါဟာစနစ်တကျအကွက်ချပြီးလှုပ်လာတဲ့အခြေအနေလို့မြင်သလားခင်ဗျ
မလွဲမတွေ့လောက်ရမယ်အနေထားရောက်လာလို့လောက်ရတယ်လို့ပြောရမှာဖြစ်ပါခင်ဗျအားလုံးကြည့်မယ်ဆိုကြလို့ရှိရင်တရုတ်ရဲ့အင်အားကြီးမှုဟာရှစ်တောင်အာရှဒီအာရှဒေသတစ်ခုတည်းမဟုတ်ပါဘူးကမ္ဘာတလွှမ်းမှာကတော်တော်ကြီးကြီးမားမားဖြစ်လာတယ်လို့ပြောမှုတကကမ္ဘာတလွှမ်းမှာပေါ့နော်အာနောက်အာရှမှာပူးပေါင်းဆောင်ရွက်မှုတွေဒါတွေဟာအမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့အဓိကမဟာမိတ်ဖြစ်တဲ့ကျွန်တော်တို့ဥရောပနိုင်ငံများသမဂ္ဂတို့နောက်စီပွားရေးမဟာမိတ်ဖြစ်တဲ့ဂျပန်နိုင်ငံတို့အတွက်အင်တန်မကိုမဟာဗျူဟာအရာကိုပြန်လည်သုံးသပ်မယ်အနေထားရောက်လာလို့ဒါစနစ်တကျပြင်ဆင်ဆောင်ရွက်ရတဲ့အနေထားဖြစ်တယ်လို့မြင်ပါတယ်ခင်ဗျ။
အဲတော့ဟိုဒီအာရှဒေသတစ်ခွင်လုံးကိုခြုံတဲ့မူဝါဒအကြောင်းကိုမပြောခင်မှာဗမာနိုင်ငံနဲ့ပတ်သက်တဲ့ဟိုမေးစရာလေးတစ်ချက်ပေါ့နော်အထူးသဖြင့်သမ္မတဥဘာမရဲ့ပထမသက်တမ်းကာလအတွင်းမှာအမေရိကန်နဲ့မြန်မာဆက်ဆံရေးဟာတကယ်ကိုတဟုန်တိုးတိုးတက်သွားခဲ့တယ်ပေါ့နော်ခုံပြန်ပြီးတော့ဒီနေရာမှာမြန်မာနိုင်ငံမှာရှိနေတဲ့အစိုးရဟာဒီအမေရိကန်နဲ့အနောက်အုပ်စုဘက်ကိုလုံလုံလည်လည်ရောက်လာပြီလို့ဥပိုလာတင်တို့အနေနဲ့ယူဆသလားခင်ဗျ။အ
ဲ့ဒါကတော့ဟိုအခုအချိန်မှာပြောဖို့တော့စောသေးတယ်လို့ထင်ပါတယ်ခင်ဗျ။တစ်ဖက်ကလည်းပဲဒီပြည်ပြင်ပြောင်းရေးပြောင်းလဲရေးကိုလုပ်နေတဲ့သမရဦးသိန်းစိန်နဲ့အင်အားစုကတော့ဒီအမေရိကန်ပြည်ထောင်စုအပါအဝင်နောက်နိုင်ငံဒီဥရောပနိုင်ငံအများသမကနိုင်ငံတွေအပါအဝင်ပေါ့နော်ဒီအနောက်အုပ်စုနဲ့ဆက်ဆံရေးကောင်းဖို့ကြိုးပမ်းနေတယ်လို့တစ်ဖက်ကလည်းပဲအင်းနီနာချင်းနိုင်ငံတွေနဲ့ဟိုသဟဇတာဖြစ်ရေးကိုအဓိကထားပြီးတော့ဟိုမျှကြေးပေါ့နော်သူတို့အနေနဲ့လည်းကြိုးပမ်းပြီးတော့ဆောင်ရွက်နေတာကိုတွေ့ရပါတယ်အဲ့တော့ကျွန်တော်တို့ဒီလက်ရှိအနေအထားမှာတော့ဒီမြန်မာနိုင်ငံမှာကိုကဘသူကအဓိကအာဏာရှိတယ်လဲဆိုတာပြောဖို့ခင်းရှင်းနေသေးတဲ့အနေအထားဖြစ်တဲ့အတွက်မြန်မာနိုင်ငံတစ်ခုလုံးရဲ့ policy ဟာတကယ်ပဲဒီ American ပြည်ထောင်စုပါဝင်အနောက်နိုင်ငံတွေနဲ့ဆက်ဆံရေးကောင်းဖို့လုပ်တယ်လို့တကယ်ပဲပြောရမှာလဲစိုးသေးတယ်လို့ပဲကျွန်တော်ထင်ပါတယ်ခင
်ဗျ။ဟုတ်ကဲ့ဟိုခြုံကြည့်မယ်ဆိုရင်တော့မြန်မာနိုင်ငံဟာ American နဲ့ဆက်ဆံရေးမှာတိုးတက်လာတယ်ဆိုရင်မဲ့တစ်ဖက်ကအိန္ဒိယချင်းအဓိကအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးမှာဆိုရင်တော့အဖို့အထစ်တွေရှိနေခဲ့တယ်လို့ပဲလေအထူးသဖြင့်ဒီမြစ်ဆုံကိစ္စနောက်အခုနောက်ပိုင်းအခုကချင်ပြည်ဘက်မှာ KIA နဲ့တိုက်ပွဲတွေကိစ္စမှာတရုတ်နိုင်ငံဘက်ကနေပြီးတော့ပြင်းပြင်းထန်ထန်ဝေဖန်လာတဲ့ကိစ္စဒါတွေကြည့်မယ်ဆိုလို့ရှိရင်အရင်တုန်းကဗမာနိုင်ငံနဲ့ပတ်သက်လို့ရှိရင်ဒီလိုဝေဖန်ပြောစကြတာမရှိဘဲနဲ့အဲတိတိစစ်စစ်ပဲညှိနှိုင်းဆောင်ရွက်လေးရှိတဲ့တရုတ်နိုင်ငံဟာဗမာနိုင်ငံနဲ့ပတ်သက်လို့အခုနည်းနည်းလေးပြောလာတာတွေဟာဒီမြန်မာနိုင်ငံကအမေရိကန်အပါဝင်အနောက်အုပ်စုတွေနဲ့နှီးဆက်လာတာကိုမကျေနပ်တဲ့သဘောလို့ယူဆလို့ရနိုင်လား
တရုတ်ကလည်းစိုးရိမ်ဖို့အကြောင်းရှိပါတယ်ခင်ဗျာဘာကြောင့်လဲဆိုတော့သူရဲ့အရင်ကဆိုလို့ရှိရင်အမေရိကန်ပြည်ထောင်စုအပါဝင်အနောက်အုပ်စုနိုင်ငံတွေရဲ့ PRP အေးယူမှုဆိုတဲ့ချင်းကပ်မှုအပေါ်မှာရှစ်တောင်အာရှစီးပွားရေးသမားတွေနဲ့သူတပြည့်တော့အိန္ဒိယချင်းနိုင်ငံတွေဖြစ်တဲ့တရုတ်တို့အိန္ဒိယတို့အတွက်ကတော့ဒါမြစ်ဖြူဆိုင်လေးဆရာကြိုက်လေးဆိုတဲ့အတိုင်းပဲအခွင့်ကောင်းဖြစ်ပါတယ်အခုတော့မြန်မာနိုင်ငံကလည်းတစုံတရာပြုပြင်ပြောင်းလဲရေးလမ်းကြောင်းပေါ်ရောက်လာတဲ့ဒီမိုကရေစီနဲ့လူခွင့်ရေးတွေကိုတောင်းဆိုတဲ့နေပို့ပြီးတော့ကျေပြန့်ကျေလာတဲ့လက်တွေ့အကောင့်တွေပေါ်ဆောင်ရွက်မှုတွေလည်းပဲတစုံတရာတိုင်းတာတွေရှိလာတဲ့ဆိုတဲ့အပေါ်မှာဒီတရုတ်နိုင်ငံနေနဲ့သူ့ရဲ့အာနာချင်းကွန်ရှာကိုဆက်လက်ထိန်းသိမ်းထားနိုင်ဖို့ဒီပြင်လျင်ကျွန်တော်တို့ဒီမြန်မာနိုင်ငံအပါအဝင်အရှိတောင်အာရှတစ်ခုလုံးမှာဖြစ်ပျက်နေတဲ့ကိစ္စတွေကိုအရင်တုန်းကသူ့ပုံဒီကားချက်ချင်းကပ်မှုတွေနဲ့တွားလို့မရဘူးလို့ယူဆစိုးရိမ်လာပုံရပါတယ်ခင်ဗ
ျဟုတ်ကဲ့အဲ့တော့ဒီနေရာမှာပြီးခဲ့တဲ့နှစ်ပေါင်း20 30အတွင်းမှာဖြစ်ခဲ့တဲ့အခြေအနေကိုပြန်ကြည့်အောင်လေဒီနေရာမှာမြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့ဒီအနောက်အုပ်စုနိုင်ငံတွေအနေနဲ့ပြီးခဲ့တဲ့နှစ်ပေါင်း20 30အတွင်းမှာကဒီလူခွင့်ရေးရှုထောင့်ကတွေပဲကြည့်ပြီးတော့ဖိအားပေးမှုတွေဝေဖန်ပြောဆိုမှုတွေပဲရှိခဲ့တယ်လက်တွေ့အားဖြင့်ကူညီမှုပံ့ပိုးမှုဆိုတာကဒါမပြောပါတော့ဘူးပေါ့နော်တစ်ဖက်မှာပြန်ကြည့်ရင်တော့မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့တခြားလုပ်ငန်းတွေနဲ့ပတ်သက်ရင်ငွေကြေးချင်းငှားမှုတွေပေါ့နော်အဲ့ဒါကြီးနဲ့ပတ်သက်ရင်တရုတ်နိုင်ငံရဲ့ဟိုပေးအပ်ခဲ့တဲ့ပမာဏတွေကလည်းဟိုရှင်းလိုက်မယ်ဆိုရင်တော့အနောက်အုပ်စုနိုင်ငံတွေအတဲအများကြီးဖြစ်နေရလေဒီကြားထဲမှာပဲမြန်မာနိုင်ငံနဲ့မြန်မာနိုင်ငံဘက်ကပြည်သူတွေအနေနဲ့က တရုတ်နိုင်ငံအပေါ်ကိုဟိုမကြေမချမ်းဖြစ်ရတဲ့ဟာတွေကဘလို့အချက်တွေကြောင့်လဲဆိုတာကို
သုံးသပ်ပြရအောင်။အခုဒီတိုင်မှာပဲတရုတ်နိုင်ငံရဲ့မူဝါဒကအထူးသဖြင့်တော့တရုတ်စီးပွားရေးလုပ်ငန်းကျွန်တော်ဥပမာအဖြစ်ယင်းနီမြုပ်နှံမှုတွေဆောင်ရွက်တယ်ဆိုပါတော့ယင်းနီမြုပ်နှံမှုကိုကျွန်တော်ကြိုးစိုးတယ်ဆိုတာနိုင်ငံတကာယင်းနီမြုပ်နှံမှုကိုကြိုးစိုးတယ်ဆိုတာကကျွန်တော်ဒေသခံပြည်သူလူထုတွေအတွက်အလုပ်ငန်းကိုင်ငန်းအသစ်တွေအခွင့်အလမ်းတွေပေါ်ပေါက်လာအောင်ကျွန်တော်တိုင်းပြည်ရဲ့တစ်ဖက်ကလည်းစီးပွားရေးဖွံ့ဖြိုးတိုးတက်လာလို့ဒေသခံပြည်သူလူထုကလည်းအလုပ်ကိုင်အခွင့်အလမ်းတွေပေါ်ထွန်းလာမယ်ဆိုတဲ့ရွေးချယ်မျိုးနဲ့ကျွန်တော်ကြိုးဆိုကြတာဖြစ်ပါတယ်။သို့တော့တရုတ်နိုင်ငံရဲ့မြန်မာနိုင်ငံနေနံပါတ်တခြားတိုင်းပြည်တွေမှာလှုပ်လှိပ်ရှိတဲ့ယင်းနီမြုပ်နှံမှုကုမ္ပဏီကြီးဘလော့ကြီးမားတဲ့စီမံကိန်းဖြစ်စေသူတို့ကဒီကျွန်တော်ဒီကားမောင်းတဲ့ဒရိုင်ဘာအစထိတ်တန့်အရာရှိသည့်သူတို့လူမျိုးတွေကိုပဲတုံးနေရှိပါတယ်။အဲ့လိုကိစ္စတွေကကျွန်တော်တို့လက်ရှိမြန်မာနိုင်ငံမှာလည်းဖြစ်ပျက်နေသလိုတခြားအာဖရိကနဲ့တခြားနိုင်ငံတွေမှာလည်းကြုံတွေ့နေရတဲ့ပြဿနာဖြစ်ပါတယ်။ဒါကြောင့်မို့ဒါအချက်တစ်ချက်အနေနဲ့ကတော့တရုတ်ယင်းနှမြုံနှံမှုပုံတံနဲ့သူ့ရဲ့လူအင်အားကိုတခြားနိုင်ငံတွေမှာဖြန့်ကျက်ပြီးတော့အဲ့ဒီခြားလူတွေကိုအခွင့်အလမ်းအလုပ်ကိုင်အခွင့်အလမ်းဖွင့်ပေးမှုအားနည်းတဲ့အခြေခံပေါ်မှာသက်ဆိုင်ရာဒေသခံနိုင်ငံတွေကကျင့်တဲ့လေမရှိပါဘူး။ဒါမြန်မာနိုင်ငံမှာလည်းဒါအချက်တစ်ချက်အနေနဲ့ဒါတစ်ခုဖြစ်ပါတယ်။နောက်တစ်ခုကတော့ကျွန်တော်မြန်မာနိုင်ငံဟာအစဉ်လာအဖြစ်ဒီမိုကရေစီနိုင်ငံဖြစ်ခဲ့ဘူးသလိုဒီမိုကရေစီဘက်ကိုပူပြီးတော့အားသာတဲ့လူမျိုးနဲ့အားသာတဲ့နိုင်ငံဖြစ်ပါတယ်။အာဘာပဲပြောပြောနောက်အုပ်စုနဲ့သဘောထားကွဲလွဲပြီးတော့စစ်အာဏာရှင်စနစ်ကြောင့်ဒါကျွန်တော်ဒီမိုကရေစီလမ်းကြောင်းပေါ်သွေးခွာသွားတဲ့အခါမှာကျန်တဲ့တရုတ်နိုင်ငံနဲ့အင်းနီနာဂျင်နိုင်ငံတွေရဲ့ဩဇာလွန်မှုဘယ်ဖြစ်ဖြစ်ပူးပေါင်းဆောင်ရွက်မှုလိုပဲဆိုးဆိုးဒီလက်အောက်ကိုရောက်လာတာ။အိုးအဲ့တော့အခုလိုအခွင့်အလမ်းတွေပြန်ရမယ်ဆိုတဲ့အခါမှာဆိုရင်တော့အနောက်နိုင်ငံတွေဘက်ကလည်းပဲချိုးပန်းလာမှုရှိတဲ့အခါမှာတော့ဒီအနောက်နိုင်ငံဒီဖြစ်တဲ့ဒီမိုကရေစီအားစုနိုင်ငံတွေနဲ့ဆက်ဆံရေးပူပြီးတော့ကောင်းအောင်ချိုးပန်းကျင်တဲ့အခြေခံပေါ်မှာဒီညာဘက်ကိုလိုက်မယ်ဆိုရင်တော့ဘယ်ဘက်နဲ့တဖြည်းဖြည်းဝေးသွားတယ်ဆိုတဲ့ဟာလက်တွေ့ကြတဲ့ဖြစ်ဖြစ်တယ်လို့ပြောလို့ရပါမှာခင်ဗျာ။
โอเคအဲ့တော့ဟိုဘက်ဒီဘက်အတိအကျမကွဲခင်မှာအဲဗမာနိုင်ငံဟာလာမယ့်နှစ်ဒီအတွင်းမှာတော့အမေရိကန်ရဲ့အာရှရေးရာမူဝါဒအခြေခံဖြစ်တဲ့ Asia Pivot တရုတ်နိုင်ငံကိုချိန်ခွင်ရှာမျှထားနိုင်ရေးပေါ့နော်ခွာချက်ထားနိုင်ရေးအခြေအနေအရမူဝါဒတွေအရဆိုရင်လည်းစီးစီးပွားရေးအရရောနိုင်ငံရေးအရရောအားပြိုင်မဲ့မြေပြင်ဖြစ်လာနိုင်တဲ့အနေအထားမျိုးရှိနေတာပေါ့
ဒီမြန်မာနိုင်ငံလက်ရှိအနေအထားမှာပေါ့နော်ဟိုတနိုင်ငံနဲ့ညီနေတော့တလောက်အဓိကမကြလာပါဘူးခင်ဗျာသို့တော့ရှစ်တောင်အာရှနဲ့တစ်ခုလုံးနဲ့ခြုံကြည့်မယ်ဆိုရင်တော့မြန်မာနိုင်ငံကလည်းမဟာဗျူဟာရဟိုအထူးသဖြင့်တော့ခုနပြောသွားတဲ့တရုတ်နိုင်ငံနဲ့အာဏာချိန်ခွင်ရှာမြကြီးထားရှိရေးကိစ္စမှာတော့ဟိုအထူးသဖြင့်ဒီချက်ချကြတဲ့နိုင်ငံတကာနိုင်ငံဖြစ်လာပါတယ်အဲ့တော့မြန်မာနိုင်ငံမှာတကယ်ပဲဒီလက်ရှိစင်စားထားချက်တွေနဲ့ဒီမူဝါဒအရအကောင့်တေဖို့ဆောင်ရွက်မှုတွေဟာဘလောက်အောင်မြင်မလဲဆိုတဲ့အခြေခံပေါ်မှာဒီအရှိတောင်ရှားအာရှတစ်ခုလုံးနဲ့ပတ်သက်တဲ့ဟလာမူဝါဒချင်းကပ်မှုအစ်စ်အောင်မြင်မအောင်မြင်ဘူးဆိုတဲ့အထက်မှာတော်တော်အဓိကကျတဲ့အချက်တစ်ချက်ဖြစ်တယ်လို့တော့ပြောလို့ရပါတယ်ခင်ဗျာ
မြမရေးလိလာတုံးသက်သူဥဘူလာတင်နဲ့ဆက်သွယ်မေးမြန်းထားတာပါဥဘူလာတင်ဟာအခုဖြတ်သိမ်းခဲ့ပြီဖြစ်တဲ့အဝေးရောက်ပြည်တော်စုမြန်မာနိုင်ငံညွန့်ပေါင်းအစိုးရအဖွဲ့ရဲ့အမေရိကဆိုင်ရာတာဝန်ခံဝန်ကြီးတူဦးဖြစ်ဆောင်ရွက်ခဲ့သူလည်းဖြစ်ပါတယ်ကျွန်တော်တန်းလွင်ထောက်ပါခင်ဗျာ